အမေရိကန်ကာကွယ်ဝင်ကြီးဖြစ်တဲ့သမ္မတဂျိုးဘိုင်ဒန်အမည်စင်တင်သွင်းထားတဲ့အငြိမ်းစားဗိုလ်ချုပ်ကြီး Lloyd Austin ကိုအထက်လွှတ်တော်ကတောက်ကြနေမှာအတည်ပြုပေးလိုက်ပါပြီ။အထက်လွှတ်တော်ကထောက်ခံမဲ63မဲ၊ကန့်ကွက်မဲ2မဲနဲ့အတည်ပြုပေးလိုက်တဲ့အတွက် Lloyd Austin ဟာပထမဆုံးအာဖရိကနယ်ပွားအမေရိကန်ကာကွယ်ဝင်ကြီးဖြစ်လာပါပြီ။အမေရိကန်နိုင်ငံရဲ့28ဆက်မြောက်ကာကွယ်ဝင်ကြီးဖြစ်တဲ့တာဝန်ထမ်းဆောင်ခွင့်ရတာကိုဂုဏ်ယူကြောင်းနဲ့အထူးသဖြင့်ပထမဆုံးအာဖရိကနယ်ပွားတစ်ယောက်အနေနဲ့ဒီတာဝန်ကိုထမ်းဆောင်ရတာဖြစ်တဲ့အတွက်ဝမ်းမြောက်ကြောင်းတောက်ကြနဲ့ Twitter မှာရေးပါတယ်။အရှေ့လယ်ပိုင်းနဲ့တောင်အာရှဒေသဆိုင်ရာအမေရိကန်တပ်မှုကြီးဟောင်းဖြစ်တဲ့ Lloyd Austin ဟာအငြိမ်းစားယူခဲ့ပြီး9နှစ်လောက်ကြာမှအခုလိုအရက်ဖက်ရာထူးကိုလက်ခံလိုက်တာဖြစ်ပါတယ်။သူကိုအမည်စင်းတင်သွင်းထားတာအတွက်ကြားနာမှုကိုပြီးခဲ့တဲ့အင်ကာနေ့ကပြုလုပ်ခဲ့တာဖြစ်ပြီးဒီကြားနာပွဲမှာပဲ Austin ကသူ့ရဲ့ပထမဦးစားပေးကအမေရိကန်နိုင်ငံရင်ဆိုင်နေရတဲ့ကိုရိုနာဗိုင်းရပ်စ်ကာယောဂါဆိုင်ရာတိုက်ပွဲတွေဖြစ်ကြောင်းပြောကြားခဲ့ပါတယ်။ဒါပေမဲ့သူဟာရုရှားအပါအဝင်အမေရိကန်နဲ့အတိုက်ခံဖြစ်နေတဲ့နိုင်ငံတွေနဲ့ရင်ဆိုင်ရေးဆိုင်ရာစီးရေးမူဝါဒတွေနဲ့ပါလုံခြုံရဖို့ရှိနေတာပါ။ကာကွယ်ရေးဝန်ကြီးအသစ်အော့စတင်နဲ့ရုရှားအရေးအပြင်တရုတ်နဲ့အီရန်အရေးနောက်သမ္မတဒေါ်နယ်ထရန့်လက်ထက်ကအမေရိကန်တပ်သားအရေးအတွက်ကိုရှော့ချခဲ့တဲ့မင်းချင်းချင်းနဲ့အာဖဂန်နဲ့အီရတ်ဒေသအရေးတွေကိုဘလို့ကင်တွယ်မယ်ဆိုတာအပါအဝင်စိုးရိမ်စရာပြဿနာအတော်များများကိုကင်တွယ်ရမှာဖြစ်ပါတယ်